to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ2ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမတင်ကြီးထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့ကုသညုံနဲ့အထူးကြီးညာပေးမှာပါကွင်လွန်တိုအမေရိကန်ချက်လွတ်တော်မှဂျွန်မက်ကင်းကိုတော့ဒီကနေ့မေရီလန်းပြည်နယ်အနာပိုလစ်ကသူတက်ရောက်ခဲ့တဲ့ရေတပ်အကယ်ဒမီစစ်တင်းကြိုင်မှာတချို့မှာဖြစ်ပါတယ်ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလအဖွဲ့ကိုအမေရိကန်ကငွေကြေးထည့်ဝင်မှုရပ်ဆိုင်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားစားရပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့ဒီကနေ့ကျင်းပတဲ့မဟာဗျူဟာနဲ့မူဝါဒဒီလေးလာရေးအဖွဲ့ရဲ့ဆွေးနွေးပွဲမှာတော့2018ဖွဲ့စည်းပုံအခြေခံဥပဒေဖက်ဒရယ်မူနောက်တိုင်းရင်းသားဒေသနဲ့ဒဏ်လူအခွင့်အရေးတွေအကြောင်းဆွေးနွေးခဲ့ကြတဲ့အထင်နားဆင်ရမှာကတော့
ဖက်ဒရယ်စနစ်ကြီးပေါ်လာလို့အဲ့ဒီနင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လေဒီလူတွေကဘဝဒုံရင်ကဒုံရင်ဖြစ်မှာကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကို
တခုမင်းစင်ပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်မြန်မာနိုင်ငံရဲ့အရသာဆိုရလက်ထက်တရားဥပဒေစိုးမိုးရေးအပိုင်းခဏဘယ်လိုမျိုးပြုပြင်ဆောင်ရွက်မှုတွေရှိပါသလဲဆိုတာကိုတရားစီရင်ရေးဥပဒေရေးရာပြည်သူ့လွတ်တော်ကော်မတီအဖွဲ့ဝင်ဒေါ်မေဆိုးနဲ့တွေ့ဆုံမေးမြန်းကန်ဒီမိုကရေစီရဲ့အစီအစဉ်နဲ့အတူတနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြအကပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာများဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူထူးခြားဆက်များသတင်းများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္ဂနွေနေ့ညအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုသားညွန်ဦးတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။ကွလွန်တူအမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းအတွက်ငါးရက်တာအောက်မေအမှတ်ရအခမ်းအနားတွေကိုဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်ပြီးမေရီလန်းပြည်နယ်အနာပိုလစ်မြို့ကသူတက်ရောက်ခဲ့တဲ့ရေတပ်အကယ်ဒမီစစ်သင်ကျိုင်းမှာတကြုံမှာဖြစ်ပါတယ်။မစ္စတာမက်ကင်းကိုသူ့ရဲ့ရေတပ်အကယ်ဒမီအတန်းပေါ်နဲ့မိတ်ဆွေဟောင်းကြီးဖြစ်သူ2014ခုနှစ်ကကွယ်လွန်ခဲ့တဲ့ရေတပ်ဗိုလ်ချုပ်ကြီးချက်လာဆင်ရဲ့အုပ်ဂုပေးမှာတကြုံမှာဖြစ်ပါတယ်။မနေ့စနေနေ့ကဝါရှင်တန်မြို့တော် National Cathedral ဘုရားကျောင်းကြီးထဲမှာကျင်းပတဲ့အောက်မေအမှတ်ရအခမ်းအနားမှာတော့သမရဟောင်းဘရက်ကိုဘာမကလက်ရှိအမေရိကန်နိုင်ငံရဲ့အခြေအနေဟာတည်ထိုင်ပြီးညံ့ဖျင်းနှိမ့်ချနေတယ်လို့ပြောဆိုသွားပါတယ
် So much of our politics, our public life, our public discourse can seem small.
ရှင်းပြခိုင်မာတဲ့နိုင်ငံရေးလိုဟန်ဆောင်နေပေမဲ့တကယ်တမ်းကျတော့အချောက်တရားကြီးစုံနေတာပါ။အဲ့ဒါထက်ပိုပြီးကြီးမြတ်ဖို့ဂျွန်ကကျွန်တော်တို့ကိုတောင်းဆိုခဲ့ပါတယ်။အဲ့ဒါထက်ပိုကောင်းမွန်ဖို့သူကကျွန်တော်တို့ကိုတောင်းဆိုခဲ့တာပါလို့သမရဟောင်းဘရက်ကိုဘာမှပြောဆိုခဲ့တာပါသမရဟောင်းဂျော့ချ်ရူဘူးရှ်ကလည်းအမတ်တရားဂုံပြူစကားပြောပြီးမစ္စတာမက်ကင်းဟာဂုံပြူခံတိုက်သူသူ့ရဲ့ပြင်ပတွေဟာမျိုးချစ်ပုံကိုယ်တွေလူသားတွေဖြစ်တယ်ဆိုတာကိုအတိအမှတ်ပြုသူဖြစ်တယ်လို့ပြောဆိုသွားပါတယ်တမိဖြစ်သူမက်ဂန်မက်ကင်းကလည်းဖခင်ဖြစ်သူအတွက်အမတ်တရားပြောကြားခဲ့တာမှာသမရဒေါ်နယ်ထရန့်နဲ့သူ့ရဲ့အမေရိကန်ပြန်လည်ကြီးမြတ်ဖို့ဆောင်ရွက်ကြဆိုဆိုရဲသူ့ရဲ့ဆောင်ပုဒ်ကိုတော်ဝိုက်ပြီးပြောဆိုခဲ့ပါတယ
် America does not boast because she has no need to. The America of John McCain has no need to be made great again because America was always great.
ဂျွန်မက်ကင်းရဲ့အမေရိကန်ပြည်ထောင်စုဟာအမြဲတမ်းကြီးမြတ်တဲ့နိုင်ငံဖြစ်နေတာကြောင့်ပြန်ပြီးကြီးမြတ်အောင်လုပ်ဖို့မလိုအပ်ဘူးလို့သမီးဖြစ်သူမက်ဂန်မက်ကင်းကပြောဆိုခဲ့တာပါစနေနေ့အခမ်းအနားမှာအမတ်တရပြောကြားခဲ့ကြသူတွေထဲမှာအထက်လွှတ်တော်မှလင်းစေးဂရဟမ်နိုင်ငံသားရေးဝန်ကြီးဟာဟင်နရီကစ်ဆင်ဂျာတို့လည်းပါဝင်ပါတယ်။တရုတ်ဆောင်ဝါရန်ဘက်တီဒုသမရဟောင်းဂျိုးဘိုက်တန်နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလူးမ်ဘတ်တို့ကလည်းမစ္စတာမက်ကင်းရဲ့ကောင်တလောင်းကိုပါဝင်သေဆောင်ခဲ့ကြပါတယ်။မစ္စတာမက်ကင်းဟာအုံနောက်ကင်ဆာရောဂါကိုလက်တော်ကြာခံစားခဲ့ရပြီးတဲ့နောက်အသက်82နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။
အဖဂန်စတန်အမေရိကန်တပ်ဖွဲ့တွေနဲ့ဒီနောက်အတ္တလန်တိတ်စာချုပ်ဖွဲ့နီတိုတပ်ဖွဲ့တွေရဲ့18ဦးမြောက်တာမှုပြောင်းလဲတာဝန်ယူမှုကိုဒီကနေ့တင်ဦးနေနေမနက်ပိုင်းမြို့ရကဘူးမှာကျင်းပပါရယ်အဖဂန်နိုင်ငံအနေနဲ့မျှော်လင့်ချက်တွေစိုးရိမ်ပူပန်မှုတွေမရေရာမတိကျမှုတွေနဲ့ရောထွေးကြုံတွေ့နေရတဲ့အချိန်မှာအမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးအော့စတင်စကော့မီလာကတာမှုရသူကိုတာဝန်လွှဲပြောင်းရယူခဲ့တာဖြစ်ပါတယ်တာလီဘန်တပုံနဲ့အမေရိကန်တို့ဂျာကာတာမှာဒီဒဲရဲ့ဆက်သွယ်မှုနောက်ပိုင်းပြီးခဲ့တဲ့ဂျွန်လကကြောက်တဲ့မွတ်စလင်တို့ရဲ့အစ်ပွဲတော်ကာလအတွင်းပထမဆုံးပြစ်ခတ်ရဆဲနိုင်ခဲ့ပြီးတဲ့နောက်18နှစ်ကြာအာဖဂန်ပြည်ပခါကိုတာလီဘန်တို့နဲ့နိုင်ငံရေးအဖြစ်ရှိနိုင်ရေးဆွေးနွေးမှုတွေစတင်နိုင်မလားဆိုတဲ့ပြောင်းလဲချက်တွေလည်းရှိလာနေပါတယ် ဒါပေမဲ့ပြည်ထောင်စုအပေါ်တော်ကာလအတွင်းမှာအာဖဂန်သမ္မတအရှိတ်ဂန်နီရဲ့ဒုတိယမြောက်ပစ်ခတ်ရစေးကမ်းလှမ်းချက်ကိုတာလီဘန်ဘက်ကမတုံ့ပြန်ခဲ့တာကြောင့်စစ်ဆေးဆွေးနွေးမှုတွေနှောင့်နှေးချက်တွေပြောက်ကွယ်ခဲ့ရပါတယ်။ပြည်ပကအမေရိကန်ရဲ့ဩဇာကတာလီဘန်ရဲ့ဆုံးဖြတ်ချက်ပေါ်မှာတက်ရောက်မှုရှိနိုင်တယ်လို့လည်းအမေရိကန်တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကရည
င်ငံငွေကြေးထည့်ဝင်မှုရပ်ဆိုင်မဲ့အကြောင်းကြေညာလိုက်ပြီးနောက်မှာတော့ကုလအေဂျင်စီအခြေအကဲကဒုက္ခသည်တွေနဲ့ဝန်ထမ်းတွေထံကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။မနေ့စနေနေ့ညနေပိုင်းမှာထွက်ပေါ်လာတဲ့ပေးစာထဲမှာတော့ပါလက်စတိုင်းဒုက္ခသည်တွေကိုကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအေဂျင်စီမဟာမင်းကြီးကအမေရိကန်ရဲ့ဆုံးဖြတ်ချက်ကအဖွဲ့ရဲ့ပိုင်းဖြတ်ချက်ကိုပိုပြီးခိုင်မာသွားစေမှသာဖြစ်တယ်လို့ဖော်ပြထားပါတယ်။အဖွဲ့ရဲ့သမိုင်းမှာရရောဆုံးနဲ့တသမတ်ထဲထဲဝင်လှူဒန်းခဲ့တဲ့အဖွဲ့ဝင်နိုင်ငံတကာနိုင်ငံရဲ့ငွေကြေးထဲဝင်မှုဆိုင်ရာဆုံးဖြတ်ချက်ကြောင့်တော့ပါလက်စတိုင်းဒုက္ခသည်တွေအရေးတာဝန်ယူမှုနဲ့အခမ်းကဏ္ဍမှာအင်အားနဲ့စိတ်ထက်သန်မှုအပေါ်တက်ရောက်မှုပြောင်းလဲမှုတစုံတရာရှိမှာမဟုတ်ပါဘူးလို့သူကရေးသားထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကပါလက်စတိုင်းဒုက္ခသည်အရေးဆိုင်ရာကုလအေဂျင်စီဟာဘလို့မှပြင်လို့မရအောင်ချွတ်ယွန်းနေတယ်လို့ပြောဆိုပြီးရန်ပုံငွေထပ်တောင်းမဲ့အကြောင်းပြီးခဲ့တဲ့တောက်ကြာနေ့ကကြေညာခဲ့တာပါ။အနောက်ဘက်ကဂါဇာကမ်းမြောင်ဂျော်ဒန်၊ဆီးရီးယားနဲ့လေဗနွန်တို့ကပါလက်စတိုင်းတွေကိုကျန်းမာရေးဆောင်ရှားမှုပညာရေးနဲ့လူမှုဝန်ဆောင်မှုတွေကိုဒီကုလအဖွဲ့အစည်းကဆောင်ရွက်ပေးနေတာဖြစ်ပါတယ်။ကုလအေဂျင်စီကထောက်ပံ့ပေးထားတဲ့ပါလက်စတိုင်းဒုက္ခသည်က၅000ကျော်ရှိနေပါတယ်ရှင်။
ပါကစ္စတန်မှာစစ်သွေးကြော်တွေကိုထိကျရောက်ကင်တွယ်နှိမ်နင်းမှုမလုပ်နိုင်ဘူးဆိုတဲ့ယူဆချက်နဲ့ပါကစ္စတန်ကိုပေးမဲ့အကူအညီဒေါ်လာတန်း300ကိုအမေရိကန်ကပြန်ရုပ်လိုက်ပါတယ်။အာဖဂန်ကိုနေဆက်ထက်ကျော်တိုက်ခိုက်နေတဲ့စစ်သွေးကြော်တွေပါကစ္စတန်နေမြေတွင်းအခြေချရည်တည်ခွင့်ပြီးထားတဲ့ပေါ်ရပ်ဆိုင်မှုတွေအမေရိကန်ကနေပြီးတော့ပါကစ္စတန်ကိုဖိအားပေးနေတာပါ။ဒီသဘုံတွေကိုမသိကြအောင်ဆောင်အားပေးနေတယ်လို့ပါကစ္စတန်ကိုအမေရိကန်တာဝန်ရှိသူတွေကဆွဆွဲထားပါတယ်။ဒါပေမဲ့လည်းဒီစစ်သွေးကြော်တွေနဲ့ကြမ်းဖက်ဝါဒဆွဲကိုဆန့်ကျင်တဲ့တိုက်ပွဲတွေအတွက်ပါကစ္စတန်ဘက်ကလူရောငွေရောအဆုံးရှုံးခံပြီးတော့ဆောင်းနေတာလို့ပါကစ္စတန်ကတုံ့ပြန်ပါတယ်။ပါကစ္စတန်ဟာအမေရိကန်စီကနေပြီးတော့အကူအညီဒေါ်လာဘီလီယံနဲ့ချီယူပြီးတော့တစ်ဖက်မှာတော့အမေရိကန်ကိုပြန်လှည့်စားတယ်လိန်ညာနေတယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကအခုနှစ်စောပိုင်းကပြောခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရသူဖြစ်တဲ့ဒုတိယဗိုလ်မှူးကြီးကွန်ဖောဂနာကတော့ဒီငွေတွေကိုအခြားအရေးကြီးတဲ့နေရာတွေမှာသုံးစွဲခြင်းတယ်လို့ဆိုပါတယ်။အခုလိုပါကစ္စတန်ကိုအကူအညီဖြတ်မဲ့အစီအစဉ်ကိုတော့အမေရိကန်လွှတ်တော်ကနေပြီးတော့အတည်ပြုပေးရမှာဖြစ်ပါတယ်ခင်ဗျာ။
ဒီရေမရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှူဟာလဝါဒက်ခရိုင်တွင်းကအဆောက်အုံတစ်ခုအနီးဒီကနေ့ကားဘုံပေါက်ကွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အဲ့ဒီအဆောက်အုံကမြို့လယ်ကောင်းမှရှိပြီးခရိုင်ရုံးချုပ်အဖြစ်အသုံးပြုထားတာလည်းဖြစ်ပါတယ်။အနည်းဆုံး3ဦးသေဆုံးတယ်လို့အစိုးရသတင်းရင်းမြစ်တွေကပြောပါတယ်။ကလင်းငယ်6ဦးအပအဝင်ဒဏ်ရာရသူ14ဦးကိုကယ်တင်ခဲ့ရပြီးတဦးသေးဆုံးတဲ့အကြောင်းမိုဂါဒီရှုအရေးပေါ်ဌာနကတာဝန်ရှိသူက VOA ဆိုမာလီယာဌာနကိုပြောပါရယ်အသေးခံကားဘုံခွဲတိုက်ခတ်မှုကြောင့်အဆောက်အုံတစ်ခုလုံးနှိပါပျက်စီးသွားတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါရယ်အနည်းအနားကအဆောက်အုံတွေလည်းပြိုကျခဲ့ပါရယ်အခင်းဖြစ်နေရာကိုရိုက်ကူးထားတဲ့ဓာတ်ပုံတွေထဲမှာတော့အပျက်စီးဘုံကြီးကိုတွေ့ရပါရယ်အပျက်စီးတွေအောက်မှာပိတ်မိနေသူတွေလည်းရှိမယ်လို့ယူဆထားကြပါရယ်ဒီတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့ El Shabab စစ်သွေးချအဖွဲ့ကပြောဆိုထားပါတယ်။အသေးခံဘုံခွဲတိုက်ခိုက်မှုဖြစ်တယ်လို့လည်း El Shabab နဲ့ဆက်ဆက်တဲ့ website တစ်ခုမှာဖော်ပြထားပါတယ်ရှင်
။ Syria မြို့တော် Damascus မြို့တော်ကဒီစစ်တပ်လီစေးတစ်ခုဘက်မှာပြင်းထန်တဲ့ပေါက်ကွဲသံတွေအခုတင်ဦးနေနေအစောပိုင်းညကြီးအတန်ကြာကြားခဲ့ရတယ်လို့ဒေသခံတွေနဲ့ Syria ရုပ်သံတွေမှာဖော်ပြပါရတယ်။မြို့တော်ရဲ့အနောက်တောင်ဘက်မှာရှိတဲ့ Mezza လီစေးဘက်ကနေပြီးတော့အခုလိုပေါက်ကွဲသံတွေကြားရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကလည်းအဲ့ဒီလေစိတ်ဟာမကြာမကြာတက်ခတ်ခံရလေးရှိပြီးတော့ဆီးရီးယားဆွေဘက်ကတော့ဒီအစ္စရေးလိုလက်ချက်ဖြစ်တယ်ဆိုပြီးတော့ပြစ်တင်ဆွဆွဲလေးရှိပါတယ်။မျက်မြင်ဒေသခံတွေရိုက်ကူးထားတဲ့ပုံတွေကိုဆီးရီးယားဆွေပိုင်းရုပ်တံတစ်ခုကနေပြီးတော့လွှင့်ထုတ်တဲ့နေရာမှာတော့ပောက်ကွဲမှုတွေဟာလေစိတ်ထဲမှာဖြစ်တာမဟုတ်ဘဲနဲ့လေစိတ်အနီးမှာရှိတဲ့စစ်လက်နက်တူတော်ရုံအနီးနားမှာဖြစ်တာလို့အမည်မဖော်တဲ့စစ်ဘက်သတင်းရင်းမြစ်ကကိုကဖော်ပြပါရယ်။ဒါပေမဲ့လည်းဆက်စစ်ဝါယာရှော့ဖြစ်တာကြောင့်လို့ဆိုပြီးတော့အဲ့ဒီမှာရေးဘော်ကူညီရေးတွေလှုပ်ဆောင်ပေးနေတယ်လို့လည်းသတင်းမှာဖော်ပြပါရယ်။ ဒါမဲ့လည်းဒီဘစ်တိန်မှာခြေစိုက်တဲ့ဆီးရီးယားလူခွင့်ဆောင်ကြီးမှုအဖွဲ့ကတော့ပောက်ကွဲတန်တွေဟာမက်ဇာလေးစိတ်တွင်ကလာတာဖြစ်ပြီးတော့အစ္စရေးဒုံးလက်နက်တိုက်ခိုက်မှုကြောင့်ဖြစ်ပုံရတယ်လို့ခံမှန်ပါတယ်။ဆီးရီးယားနိုင်ငံတွင်လေကြောင်းတိုက်ခိုက်မှုတွေမှာသူတို့လက်ချက်ဖြစ်တယ်လို့အစ္စရေးဘက်ကတော့ဝန်ခံပြောလို့နေပါတယ်။ဒါမဲ့လည်းသူ့ရဲ့ရန်သူတွေစီကိုလက်နက်ကူညီပေးဖို့ရာမျိုးတွေကိုရည်ယူတားမြစ်ဖို့ဆိုရင်တော့ဆီးရီးယားကိုက်တွေတုံ့ပြန်မှာဖြစ်တယ်လို့အစ္စရေးဘက်ကပြောထားပါတယ်။ဆီးရီးယားနိုင်ငံရဲ့ခုနှစ်နှစ်ကြာပြည်တွင်းစစ်မှာသမရပါရှားအဆက်ကိုထောက်ခံကူညီဖို့အီရန်နဲ့လေဗနွန်ကလေဗနွန်မှာရှိတဲ့ဟစ်ဘူလာတို့ကအရှင်မြင့်ပြီးတော့လှုပ်လာနေတယ်ဆိုပြီးတော့အစ္စရေးဘက်ကယူဆထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးရှင်မတူနောက်မဆုတ်တာခြေအနေကိုဆွေးနွေးမဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုအမျိုးသားလုံခြုံရေးအကြံပေးချောင်ယူယန်ဦးဆောင်မဲ့အကြောင်းသမ္မတရုံးကဒီကနေ့တနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးချောင်ကထောက်လန်းရေးဌာနအကြီးအကဲဆုဟွန်းအပါအဝင်တခြားရာရှိ၄ဦးနဲ့အတူမြောက်ကိုရီးယားနိုင်ငံကိုသွားရောက်မယ်အကြောင်းသမ္မတရုံးပြောခွင့်ရကပြောဆိုရာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကစင်ကာပူမှာအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့သမိုင်းဝင်တွေ့ဆုံမှုနောက်ပိုင်းနျူကလ িয়ার စီစဉ်တွေအဆုံးသတ်ရေးနှွေးကွေးလာတဲ့အပေါ်စိုးရိမ်မှုတွေတိုးလာချိန်မှာပဲလာမယ့်ဗုဒ္ဓဟူးနေ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့မြောက်ကိုရီးယားခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
မြန်မာနယ်ပွားထိုင်ဝမ်ဒါရိုက်တာမီဒီဂျောဟာအခု The Road to Mandalay ဆိုတဲ့ရုပ်ရှင်ကားနဲ့ထိုင်ဝမ်မှာလုပ်တဲ့အာရှပစိဖိတ်ရုပ်ရှင်ပွဲတော်မှာအကောင်းဆုံးဒါရိုက်တာဆုရသွားပါတယ်။ဂျောဟာ2014ခုနှစ်ကရိုက်တဲ့ Ice Poison ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့ထင်ရှားခဲ့ပြီးတော့2016ခုနှစ်မှာတော့ထူးခြားတဲ့ထိုင်ဝမ်ရုပ်ရှင်ရိုက်ကူးသူဖြစ်တဲ့ Golden House Award ဆုရရှိခဲ့သူပါ။ The Road to Mandalay ဇာတ်ကားကတော့မြန်မာပြည်ကပြည်တွင်းစစ်ကြောင့်ထပ်တင်ကန်နဲ့ထွက်ပြေးလာတဲ့ရွှေပြောင်းလုပ်သားနှုတ်ရဲ့အကြောင်းကိုရိုက်ကူးထားတာဖြစ်ပြီးတော့2016 Venice ရုပ်ရှင်ပွဲတော်မှာပထမဆုံးပြောက်ရပါတယ်။အဲ့ဒီနောက်ထိုင်ဝမ်နိုင်ငံကရုပ်ရှင်ဝင်တွေမှာပြခဲ့သလိုပဲအမေရိကန်ပြောင်စု Washington DC အပါအဝင်မြို့အတော်များများနဲ့အခြားနိုင်ငံတွေအတော်များများကလည်းလှည့်လည်ပြသခဲ့မှုပါတယ်ခင
်ဗ
ျ။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုသားညူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဦးဆုံးတင်ပြပေးမယ့်သတင်းလွှာကတော့ဒီကနေ့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကကျင်းပခဲ့တဲ့ဆွေးနွေးပွဲအကြောင်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုအစိုးရကချမှတ်ပေးထားတဲ့စံသတ်မှတ်ချက်တွေရဲ့အောက်မှာတော့သက်ဆိုင်ရာပြည်နယ်တွေအတွက်ကိုယ်ပြည်နယ်ရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ပိုင်ခွင့်တွေပေးထားတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့တ်မာရှယ်ကပြောဆိုသွားပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း200ကျော်ကျင့်သုံးခဲ့တဲ့ပြည်ထောင်စုစနစ်နဲ့ပတ်သက်လို့ဆွေးနွေးညှိနှုံမှုတွေကတော့ဒီကနေ့အထိရှိနေဆဲဖြစ်ကြောင်းရန်ကုန်မှာဒီနေ့ကျင်းပတဲ့ ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကကျင်းပတဲ့ Federal ရေးရာဆွေးနွေးပွဲမှာပြောဆိုသွားတာပါကိုသိန်းထိုက်ဦးကတင်ပြပို့ထားပါတယ
် ISP မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကထုတ်ဝေတဲ့စာဆောင်ပါစာတမ်းတွေနဲ့ပတ်သက်လို့၃လတကြိမ်ကျင်းပတဲ့ဆွေးနွေးပွဲမှာဒီမိုကရေစီပြည်ထောင်စုမျှော်ရည်ပန်းတိုင်နဲ့ညှိနှိုင်းယူရမယ့်ဖြစ်တဲ့ကြေးများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတာပါဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့တ်မာဆယ်ကအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေနဲ့ပြည်ထောင်စုစနစ်အကြောင်းကိုအခုလိုရှင်းလင်းသွားခဲ့ပါတယ်
We tried to build a federal system that gave enough power to the national government but allowed
မြို့သားစုဝါကိုလုံလောက်တဲ့အာဏာအနည်းနဲ့ federal ပြည်ထောင်စုစနစ်ကိုကျွန်တော်တို့ကတည်ဆောက်ဖို့ကြိုးစားပါတယ်ဒါပေမဲ့ပြည်နယ်တွေနဲ့ဒေသဆိုင်ရာအစိုးရအဖွဲ့တွေကိုလည်းတာဝန်အနည်းမီတာဝန်ယူဖို့အာဏာအနည်းထားတဲ့လုပ်ပိုင်ခွင့်ပြုထားတာပါဒါကြောင့်ဒေသဆိုင်ရာအရာရှိတွေပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေအနေနဲ့သူတို့လူ့ဘွယ်စည်းအတွက်လိုအပ်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်နိုင်ပါတယ
်ဆင်းနေဝဲပါမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံတမန်ကြီးဖေခရမ်မစ်ရီလက်တယောက်ပြီးအိန္ဒိယနိုင်ငံမှာမတူကွဲပြားတဲ့လူမျိုးစုတွေနဲ့အယူဆပေါင်းစုပေါင်းစည်းနေထိုင်နေအောင်ချမှတ်ကျင့်သုံးခဲ့တဲ့နိုင်ငံရေးစနစ်အကြောင်းကိုရှင်းပြသွားပါတယ
် The United States as a melting pot and of India as a mosaic both of them
အမေရိကန်ပြည်ထောင်စုကမတူကွဲပြားတဲ့လူမျိုးစုတွေစုပေါင်းဝင်ရောက်လာတဲ့နေရာဖြစ်တယ်လို့အိန္ဒိယဆိုတာကလည်းအစိတ်အပိုင်းပေါင်းများစွာနဲ့ဖွဲ့စည်းပေါင်းစပ်ထားတဲ့နိုင်ငံဖြစ်ပါတယ်နိုင်ငံစလုံးကမရှိမဖြစ်လိုအပ်တဲ့ညီညွတ်ရေးအတွက်လိုအပ်ချက်ကိုဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါတယ်။ချင်းကပ်ပုံမှာကွဲလွဲချက်အနည်းငယ်ရှိတဲ့ဆိုပေမဲ့လည်းနိုင်ငံစလုံးရဲ့ကြီးမားချက်တွေကတော့အတူတူပါပဲ။ပြည်သူတွေအားလုံးအကြီးအသေးအတူတူဂုဏ်သိက္ခာနဲ့ခွင့်ရတန်းတူရရှိရေးဆိုတဲ့မူရင်းအပေါ်မှာတိုင်းပြည်ကိုတည်ဆောက်ထားတာပါလို့တန်မတ်ကြီးဖက်ခရမ်မစ်စရီကပြောပြသွားတာပါ။ ISP မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးမင်းစင်ကလည်းဖက်ဒရယ်ရေးဆွေးနွေးရင်းစဉ်းစားသင့်တဲ့အချက်တွေဆိုပြီးအခုလိုပြောဆိုသွားပါတယ်။
ဒီ federal အကြောင်းပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြည်လဲမယ်လို့ထင်နေကြတယ်။ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်အသားလက္ခဏာအကြောင်းပြောရင်လူမျိုးစုနဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ်။တကယ်တမ်းကျတော့ပ ဒီကရဲ့နှစ်20 30အတွင်းမှာလူရန်သားကွာခြားမှုဟာအကြီးအမားဖြစ်လာတာတွေ့ရတယ်။စင်ရဲချမ်းသာကွာခြားမှုဟာအကြီးအမားကြီးဖြစ်လာတာတွေ့ရတယ်။စမ်းတမ်းမှာလည်းစမ်းခရိုနီစမ်းတဖေးရှိသလိုပဲစမ်းနင်းပြားလည်းရှိရတယ်။ကချင်းခရိုနီကချင်းတဖေးရှိသလိုကချင်းနင်းပြားလည်းရှိရတယ်။ဖက်ဒရယ်စနစ်ကြီးပေါ်လာလို့အဲ့ဒီနင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လေဒီလူတွေကဘဝဒုံရင်ကဒုံရင်ဖြစ်မှာ။အဲ့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကိုတစ်ခုတည်းပိတ်ပြီးတော့မပြောတင်ဘူးလို့ကျွန်တော်တို့ထင်တယ်။အဲ့တော့ကျွန်တော်တို့ခက်ခဲ့နောက်ထပ် structural ပေါ့နော်အကျက်တဲတခုအမွေဆက်ခံရတဲ့အကျက်တဲတခုကပါလဲဆိုတော့လူမျိုးရေးတွေမကဘူးဘာသာရေးတွေမကဘူးလူရန်းစားကွာဟမှုတစ်ချီမလာတာဆင်းရဲချမ်းသာကွာဟမှုတစ်ချီလာတာကိုစဉ်းစားဖို့တင်တယ်အမျိုးသားအမျိုးသမီးစားမခံယူစိတ်ပေါ်မှာမူတည်ပြီးတော့ခွဲခြားဆက်ဆံမှုကြီးလဲပုံများလာတာတွေ့ရတယ်ဒါတွေလည်းကျွန်တော်တို့စဉ်းစားတင်တယ်ဒီ federal ကြောင့်ပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြေလည်မယ်လို့ထင်နေကြတယ်ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်သားလက္ခဏာအကြောင်းပြောရင်လူမျိုးစုရဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ်
။စာတမ်းတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ Federal မူတိုင်းရင်းသားဒေသတွေနဲ့ဒန်သူအခွင့်အရေးပထဝီဝင်နေထားတဲ့လူမျိုးစုကိုအခြေခံတဲ့ပြည်ထောင်စုဖွဲ့စည်းပုံပေလုံသဘောတူညီချက်စတဲ့အကြောင်းအရာတော်တော်များများအပြင်တက်ရောက်လာသူတို့ရဲ့မိခွန်းတွေကိုပြန်လည်ဖြေကြားပြီးတော့လည်းဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ။
ဦးသိထိုင်ဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္ဂနွေညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာအယက်သားဆိုရလက်ထက်ကဏ္ဍပေါင်းစုံအသွင်ကူးပြောင်းရေးလှုပ်ဆောင်နေချိန်မှာတရားဥပဒေစိုးမိုးရေးအပိုင်းကဏ္ဍပြုပြင်ဆောင်ရွက်မှုဘလို့ရှိတယ်လဲဆိုတာကြည့်ရအောင်ပါပြည်သူလူထုအတွက်အကျိုးရှိတဲ့တရားဥပဒေတချို့ပြဋ္ဌာန်းနိုင်ခဲ့ပြီးတော့ရှေ့လျှောက်လဲပို့ပြီးအချိန်ကောင်းကောင်းလှုပ်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မီဆိုးကပြောပါတယ်တရားစီရင်တဲ့ဥပဒေရေးရာပြည်သူ့လွတ်တော်ကော်မတီအဖွဲ့ဝင်တစ်ခုဖြစ်တဲ့ဒေါ်မီဆိုးကရဲတပ်ဖွဲ့အနေနဲ့လုံခြုံရေးဆိုင်ရာကင်တွယ်ပုံတွေကိုတေချာပြုပြင်ပြောင်းလဲဖို့လိုအပ်နေသေးတယ်လို့အာဂရီလိုက်စားမှုတိုက်ဖြတ်ရေးပိုင်းမှာလဲခုထက်ပို့ပြီးတော့လှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ပြောပါတယ်ဒေါက်ခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတာရှုစားနိုင်ပါတယ်ရှင
်ဒီနေ့ဒီနေ့ဒီတော့ဒီလာပြီးတော့တွေ့ဆုံမေးမြန်းပြည့်ရဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ
အခုဒေါ်မီဆိုးအနေနဲ့ပေါ့နော်ဒီပြည်သူ့လွှတ်တော်တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီမှာကော်မတီဝင်တယောက်လည်းဖြစ်တယ်ဆိုတော့ဒီလွှတ်တော်တက်တန်းပေါ့လေနှစ်နှစ်ကာလအတွင်းမှာဒီဥပဒေပြုရေးမန်တိုင်တစ်ခုအနေနဲ့ပေါ့နော်ဘယ်လောက်ထိဟိုကျင်းနဲ့အားရမှုရှိလဲပေါ့ကိုယ်တိုင်ကိုကြတဲ့ဝင်လဲပါဝင်ခဲ့ပြီဆိုတော့လေ
ဟုတ်ဟောဥပဒေရတော့90နီးပါးလောက်ပြီးသွားပြီပေါ့လေအဲ့ဒီထဲမှာတော့ကျမတို့ပေါ့လေကျင်းနဲ့တဲ့ဥပဒေတွေလည်းရှိသလိုပေါ့လေတိတ်ကြီးအားရကျင်းနဲ့မှုမရှိဘဲနဲ့ပေါ့လေဟိုကမန်ကရန်နဲ့လွှတ်လိုက်ရတဲ့ဥပဒေမျိုးတွေလည်းအများကြီးရှိပါတယ်ရှင်ဒါဒါပေမဲ့လည်းဟောကျမတို့တစ်ခါတည်းကြားလို့ရှိရင်လည်းဒီဥပဒေချမ်းမှာသွားပြီးတော့မှဒါတိတိကျကျထဲထဲဝင်လောက်ခဲ့ရတဲ့အမှုတွေလည်းရှိသလိုပေါ့ဥပဒေတွေရှိသလိုပေါ့ထဲထဲဝင်ဝင်မပါဘဲနဲ့ပေါ့ဖက်ယုံဖက်ပြီးတော့မှကျမတို့အခြေမရလို့ပေါ့လေဟိုကျမတို့ဒါလွှတ်တော်ကနေပြီးတော့မှဒါဆုံးဖြတ်လိုက်ရတဲ့ဥပဒေတွေလည်းရှိပါတယ်ရှင
်ဟုတ်ကဲ့ပါဟိုပြည်သူလူထုအတွက်တကယ်ပဲအကျိုးပြုခဲ့တဲ့ဟိုဥပဒေတရားကိုပေါ့နော်ထူးထူးခြားခြားဘယ်လိုဥပမာဆိုတော့ဧည့်သည်တိုင်းတဲ့ကိစ္စတွေပါလို့ပေါ့နော်အဲ့ဒီကိစ္စတွေပါလေပြည်သူလူထုကိုတကယ်အကျိုးပြုခဲ့တဲ့ဥပဒေတွေကဥပမာလေးတစ်ခုခုကပြောပြပေးပါလားရှင
်အဲ့ဧည့်သည်ပတ်သက်တဲ့ဧည့်သည်ပေါ့လေဒီကျမတို့ဖြတ်သိမ်းတဲ့ဟာနဲ့ပတ်သက်လို့တော့ကျမတို့ဥပဒေချက်မှာလဲကိုယ်တိုင်ပေါ့တော့ရောက်ပြီးတော့တိတိကျကျပေါ့ကျမတို့ပါဝင်ခဲ့ပါတယ်ပေါ့အဲ့ဒါလေးနဲ့ပတ်သက်လို့လဲပြည်သူတွေပေါ့လေဒါအခုဟိုကျင်းနေအားရမှုရှိတယ်ပေါ့လေဒါငိမ့်စုစီတို့ပေါ့လေကျမတို့ဒါလေးတွေနဲ့ပတ်သက်လို့လဲကျမတို့ကျင်းနေအားရမှုလည်းရှိပါတယ်ရှင
်ဟုတ်ဒါပေမဲ့ငိမ့်စုစီနဲ့ပတ်သက်လို့ကလည်းနည်းနည်းလေးပေါ့နော် controversial ဖြစ်တာပေါ့အငင်းပွားပွဲလေးဖြစ်တာပေါ့နော်အဲ့တော့ငိမ့်စုစီနဲ့ပတ်သက်ပြီးတော့ဟိုဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရပေါ့လေမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟိုပေါ့လေအများစုဖြစ်နေတဲ့ဒီလွှတ်တော်တွေကနေပြီးတော့ငိမ့်စုစီဥပဒေကိုဟိုပြတ်ဆန်းခဲ့တာဟိုတချို့တော်တော်လေးဘူဝင်မကြကြဘူးလေအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုသုံးသပ်ပါလဲရှင်
လိုမျိုးပါလေဒါတော့ပေါ့ငင်းချမ်းသာပေါ့လေလက်စီတန်းဆန္ဒပြရဲဆိုတာကတော့ဒါရှိတဲ့မှာလေဒါလွတ်လွတ်လပ်လပ်ပေါ့လေပြောရဲဆိုပြောရဲဆိုရဲဆိုရဲနေရာမှာပေါ့လေဒါမှလည်းပေါ့လေချိုးကြတော့လေဒေါင်းဒေါင်းဖြစ်လို့အဲတချို့ကြလည်းကျမတို့အဲ့ဒီကလေးကွာလေကျမတို့လေဥရေချမ်းမှာကလေးကွာအဲ့ဒါလေးနဲ့တတ်တယ်လို့တော်တော်အငင်းပွားတယ်အဲသူများတွေကဒီပေါ့လေဟိုဒေါင်းဒေါင်းမှာဆိုမလုံးရဘူးပေါ့ဆိုကျမတို့ဟဲ့ဒေါင်းဒေါင်းမလုံးလို့မြို့ပြမှာတတ်လို့ဘယ်သူလာကြည့်မှာလဲသိစေချင်လို့ဒါတွေကလူတွေလူလူကိုသိပေးချင်လို့ဒါတွေဆန္ဒပြတာပေါ့လေဆိုလို့ရှိရင်ဒါတွေကိုပေါ့လေဟိုလူမြင်နေတဲ့နေရာလူသွားနေတဲ့နေရာတွေမှာလုပ်တယ်ဆိုလို့ရှိရင်ပေါ့လေဒါမြို့ရဲတွေမှာခွင့်မပြုဘူးဆိုလို့ရှိလို့ င်ဗောလေဒီလိုကျမတော့အရင်ကတော့ကျမတို့ကိုယ်တိုင်လဲဒါလည်းပတ်သက်လို့ကျမလည်းကန့်ကွက်ခဲ့တာဗောလေရန်ကုန်သွားဆိုရင်ဥပမာဗောလေကိုကရန်ကုန်မှာနေတဲ့လူဆိုတော့ဒါစုလေမှာပြမှာလူတွေသိမှာဗောဒီမဲ့အပြင်မှာသွားပြရင်လူတွေလည်းမသိလိုက်ဘူးဗောလေဆိုတော့အဲ့ကလေးကလည်းဟိုပြောကြတယ်ဗောဟာရဆိုရင်ဒီကားတွေပိတ်တယ်ရုံသွားရုံလာចောင်းသွားចောင်းပြန်နေခက်ခဲတယ်လို့အဲ့လိုမျိုးတွေပြောကြတယ်ဗောလေအဲ့ကလေးကကျမတို့လည်းအငင်းပွားမှုတွေအဲ့ကလေးကလည်းရှိခဲ့ကြတယ်
ဟုတ်ကဲ့ပါအခုတရားစီရင်ရေးနဲ့ဥရေရေးရာကော်မတီဝင်တယောက်အနေနဲ့ပေါ့နော်အခုမြန်မာနိုင်ငံရဲ့ဟိုဒေါက်ဆန်းစုကြည်ကလည်းအမြဲတမ်းပြောဦးပါတယ်မြန်မာနိုင်ငံအတွက်အရေးကြီးဆုံးကတရားဥပဒေစိုးမိုးမှု rule of law ပေါ့သူအမြဲတမ်းပြောပါတယ်အဲ့တော့တရားဥပဒေစိုးမိုးမှုရှိဖို့ဆိုတဲ့နေရာမှာတရားစီရင်ရေးခန္ဓာအမြဲတမ်းအရေးကြီးပါတယ်ဥပဒေပြုရေးလည်းအရေးကြီးတယ်အဲ့တော့တရားစီရင်ရေးဘက်မှာဒီတရားရေးဝန်ထမ်းတွေပေါ့တရားလူကြီးတွေပေါ့နော်အဲ့ဒါတော်လေးလေးနေဖို့ပေါ့ပြည်သူလူထုကြားမှာနာမည်ပြတ်တာတွေအများကြီးရှိတာပေါ့နော်ဟိုအကျင့်ပြချဆားတာတွေလည်းရှိတာပေါ့အဲ့တော့အခုတော်ကြားနေရတဲ့ဒီအားကြီးလိုက်ဆောင်မှုပတ်ရောက်ရင်းနဲ့ပတ်သက်ပြီးတော့ဒီတရားရေးဝန်ထမ်းတွေကိုအရေးယူကြတာကြားပါတယ်အဲ့တော့ဒီတရားရေးဝန်ထမ်းတွေကိုအရေးယူတဲ့နေရာမှာဒီလွှတ်တော်ရဲ့ထောက်ပြမှုပေါ့နော် check and balance လောက်တာများပါဝင်ခဲ့ပါသေးလားရှင
်ဟုတ်ပါပါတယ်ရှင်ဟိုကလေကျမတို့တွေဒါပေါ့ဟိုကျမတို့ဒါလူတရားတတန်းပေါ့လေဒါကျမတို့လွှတ်တော်ဒါသမရာကြီးပေါ့မဖြစ်ခင်ပေါ့လေကျမတို့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ခင်လက်ထက်ကလေးကပေါ့လေကျမတို့ဒီဥပဒေပြည်ရဲ့နဲ့ပတ်သက်လို့ထဲထဲဝင်ပေါ့ကျမတို့စဉ်းစားကန်စားတင်တာပဲဖြစ်စေပေါ့ကျမတို့လွတ်တော်မှာမေးခွန်းမေးတာပဲဖြစ်စေပေါ့လေအဲ့ဒါဆိုလို့ရှိရင်ကျမတို့ဒီဥပဒေနဲ့ပတ်သက်လို့ဒီတရားစီရင်နဲ့ပတ်သက်လို့ပေါ့လေပို့ပြီးတော့မှလမ်းကြောင်းတဲ့မှတ်ဖို့ဒီပေါ့လေဟိုတိတိကျကျတိုင်ကြားဖို့ဆိုတော့ခဏခဏပြောပါရစေကျမတို့တွေဒီကော်မတီမှာဆိုလို့ရှိရင်လည်းဒါအခုသမရာကြီးပေါ့အရင်ဥက္ကဋ္ဌဆိုလို့ရှိရင်ကျမတို့ပေါ့တိုင်ကြားသားတွေနဲ့ပတ်သက်လို့လေထိထိရောက်ရောက်လုပ်ဖို့ဆိုကျမတို့လည်းအမြင်တစီမှားပါရဲ့ရှင်အခုနောက်ပိုင်းတော့ပေါ့လေဒါသမရာကြီးလည်းတက်ပြီးတဲ့ကာလသူမိန်ကုံးပြောကြတဲ့ကွာဒါတရားစီရင်မှန်တမ်းကိုပို့ပြီးတော့ထိထိရောက်ရောက်ဖြစ်အောင်လုပ်မယ်ဆိုပြီးတော့မှလည်းသူပြောတဲ့အတွက်အရင်ရတဲ့စာလို့ရှိရင်တော့တရားစီရင်နဲ့ပတ်သက်လို့ရှိရင်တော့ပေါ့လေဒါနည်းနည်းလေးပို့ပြီးတော့ပေါ့လေတက်မှတ်လာတယ်ဒါအခုပေါ့လေဟိုတရားစီရင်မှလည်းအခုပေါ့ပြည်သူတွေအားအချင်းနဲ့လာအောင်တော့မရှိသေးဘူးပေါ့ဒါပေမဲ့လည်းကျမတို့ကြည်ရတလောက်ကတော့ပေါ့လေဒါပမာကန်ကန်လေးများအရင်နဲ့စားလို့ရှိရင်ပေါ့လေပို့ပြီးတော့များပေါ့လမ်းကြောင်းမှတ်ပုံများရောက်လာမလားလို့တော့မျှော်လင့်ကြည့်ရပါတယ်ရှင်
ဒီတရားဥပဒေစိုးမိုးရေးဆိုလို့ရှိရင်ပြည်သူရဲ့တပ်ဖွဲ့အခန့်ကဏ္ဍကလည်းမေ့ထားလို့မရပါဘူးအဲ့တော့ပြည်သူရဲ့တွေရဲ့ပေါ့စွမ်းဆောင်ရည်မြင့်မားမှုအတွက်ကို EU ဥရောပတမကတို့ဘာလို့ဝိုင်းဝန်းပြီးတော့ပံ့ပိုးကူညီနေတာရှိပါတယ်တင်နန်းတွေပေးနေတာလည်းရှိပါတယ်ပြည်သူလူထုနဲ့ဘယ်လိုဆက်ဆံမလဲဒီကဲလို့များအဓိကယုံတွေဖြစ်ခဲ့ရင်ဘယ်လိုကင်ပယ်မလဲဆိုပြီးတင်နန်းတွေပေးတာကျွန်တော်တို့မီဒီယာအနေနဲ့လည်းကြားပါတယ်ဟိုတခြားလည်းသိပါတယ်လေဒါပေမဲ့လို့တကယ်တမ်းလက်တွေ့မှာတကယ်တမ်းအဓိကယုံဖြစ်လာတဲ့အခါမှာတို့ရဲ့ကင်ပယ်မှုကဟိုပြည်သူလူထုအမြင်မှာပေါ့နော်တော်တော်လေးအယုတ်ဆိုးတာတွေဖြစ်နေပါတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရောဒေါ်မီဆိုတို့ဒီပြည်သူလူထုကိုယ်စားလှယ်တယောက်အနေနဲ့ပေါ့နော်ဘယ်လိုများအားပေးတိုက်တွန်းကြပါလဲရှင်
တရားတော့ပေါ့လေဒီတရားဥပဒေစိုးမိုးရေးဆိုတာပေါ့လေတရားဥပဒေဒီဥပဒေမှန်တမ်းကလည်းဒီတရားဥပဒေစိုးမိုးမှုကအဓိကကြတာပေါ့လေအဲကျမတို့အကြောင်းမှာအကြောင်းစတဲ့လို့ဒီ88ရေခင်းစဖြစ်ခဲ့တဲ့နောက်ပိုင်းရေခင်းဖြစ်တဲ့ဟာတွေမှာလည်းဒီအထီးရုံနှိမ့်နေရေးအထီးရုံနှိမ့်နေရေးနဲ့ပတ်သက်လို့လှုပ်တဲ့ပုံစံတွေကအခုယနေ့ထိလှုပ်တဲ့ပုံစံတွေနဲ့အတူတူပဲရှိသေးတယ် EU ကဘလို့ပဲတင်တယ်ဘလို့ပဲပေါ့နိုင်ငံတကာမှာအထီးရုံကိုဘလို့ပဲနှိမ့်နေတယ်လို့ပဲဘလို့ပုံစံနဲ့နှိမ့်နေတယ်လို့ပဲပြောပြောဗမာပြည်မှာနေနေတဲ့ပုံစံကတော့ကျမထင်တာတော့တိုးတက်မလာဘူးဒီတိုင်းပဲငကိုမူရင်းတိုင်းပဲပေါ့လေတည်သူတွေလည်းအဲ့တက်လည်းအခုချိန်ထိတော့အားရကျင်းတတ်မှုမရှိဘူးအခုမနေ့တနေ့ဖြစ်သွားတဲ့ကိစ္စပေါ်မှာအထီးကိုလူတွေကဒါစိတ်ပြတ်အာရုံမေ့ရဆိုတော့ဒါတင်နှန်းပေးတဲ့လူကလည်းပေးတယ်အလုပ်တဲ့ပုံစံကလည်းငကိုမူရင်းပုံစံတားမယ်ဖြစ်တယ်ဆိုလို့ရှိရင်ဒါတင်နှန်းပေးတာကထိရောက်မှုထင်တဲ့လောက်မရှိဘူးထင်တဲ့လောက်ကိုတိုးတက်လာတာမရှိဘူးလို့ကျမတော့မြင်နေရှင့်
အဲ့တော့ဟိုသူတို့ပေးတဲ့ရံမုံငွေတွေကအလဟတဖြစ်သွားတယ်လို့များယူဆတာလားရှင်။
ဟာပေါ့လေဒါတော့ပေါ့လေတင်နန်းပေးတာတော့ကောင်းပါရဲ့။တင်နန်းပေးတာလည်းကောင်းတယ်။တင်နန်းလုပ်တာလည်းကောင်းတယ်။တင်နန်းလုပ်တဲ့အတွက်လည်းပေါ့လေဟိုအမြင်ကျဲတာတွေဟိုပေါ့ blues တည်ယုံဖြစ်လာရင်တခုပေါ့လေဖြစ်လာပြန်ဆို blues ဆောင်ရရမယ်ဆိုတာသိလေ။ဒါပေမဲ့လည်းအထက်ကညွန်ကြားချက်ကဒီတိုင်းပဲဆိုလို့ရှိရင်တော့လေလုပ်တဲ့ပုံစံဒီတိုင်းကြီးပဲဖြစ်နေဦးမှာ
။ဟုတ်ကဲ့ပါရဲစုကိုယ်တိုင်ကလည်းသတင်းစာရှင်နေပွဲမှာပြောသွားတာတော်တော်လေးကိုအများကြီးသူအမြင်မှာပေါ့နော်။ဟို blues မှဟိုကျင်းနဲ့အားရစရာမရှိပါဘူးဥမာဆိုလို့ရှိရင်ဒီအရဝတ်တဲ့လူတွေဝင်ပြီးတော့ဟိုဒီဟိုဆန္ဒပြတဲ့လူတွေဝင်ပြီးတော့ကူပြီးဖမ်းပေးတဲ့ကိစ္စတွေပါတယ်တော်တော်လေးကိုအယုတ်ဆိုးပါတယ်ဒါအစ်တမ်းမှဟိုပြည်သူလူထုကြားမှာအဆင်မပြေတဲ့ကိစ္စပေါ့နော်အဲ့တော့ဟိုရဲတပ်ဖွဲ့အကြောင်းခဏထားပြီးတော့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ပေါ့လေအဲ့ဒါနဲ့ပတ်သက်လို့ဒေါ်မီဆိုးအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲရှင
်အခုကတော့ပေါ့လေအခုကျွန်တော်ပြင်နေတာပေါ့လေအခုဟိုလုပ်နေတဲ့ ကျွန်တော်မှာတော့ပေါ့လေကျမတို့လည်းအခုထဲထဲဝင်တော့မပါပါဘူးရှင်ဒါမဲ့လည်းကျမတို့ဥပဒေတွေဖတ်တယ်ကျမတို့လည်းကြည်ပြီးလေ့လာရပေါ့လေဆိုတော့ဘုရားမဲ့အချက်တွေလည်းကျမတို့တွေခုပြင်နေကြပါရဲ့ရှင်ဟုတ်
โอเคပါအခုအရင်လိုက်စားမှုတိုက်ဖြည့်ရင်းနဲ့ပတ်သက်ပြီးတော့ဒီ NLD အစိုးရအနေနဲ့ပေါ့နော်ဟိုကြကြမမတ်ထိတိရောက်ကင်တွယ်မယ်ဆိုပြီးတော့အားလုံးကလည်းမျှော်လင့်ထားကြတယ်ပေါ့နော်ဘယ်လိုလိုတွေမှာလဲဟိုဝင်ကြီးတွေနှုတ်ထက်တန်တာနှုတ်ထက်ပေါ့လေအဲ့တော့တိုင်းနဲ့ပြည်နယ်တွေမှာလည်းလားတူကိစ္စတွေဖြစ်နေကြတယ်ပေါ့အဲ့တော့ရှေ့ဒီတဲ့မကပို့ပြီးတော့အရေးယူဖို့ရှိပါလားရှင်
အဲ့မှာတကယ်တမနေတယ်ပေါ့လေဒီအားကြီးတိုက်ဖြည့်ရေးကိုပေါ့လေဒီကော်မတီကိုလည်းကျမတို့ကအများကြီးအားကိုးပါတယ်အများကြီးလည်းကျမတို့မျှော်လင့်နေပေါ့လေဒါမှလည်းတစ်ခုရှိတာပေါ့လေတိုင်တဲ့ဆိုရတဲ့တိုင်တယ်ဆိုလို့ရှင်ကြားနာတဲ့ကောင်မောင်လည်းပေါ့လေတစ်ဖက်ကလည်းတကယ်ကိုပဲပေါ့လေဥပမာလက်ပေးလက်ယူပေါ့လက်ပေးလက်ယူဆိုလို့ရှင်တိုင်တယ်ဆိုတစ်ဖက်ကရောဝန်ခံမှမလားပေါ့အဲ့လိုမျိ ကျွန်တော်တို့ကဒီဆောက်ဖို့ကြိုးစားပါတယ်နည်းနည်းလေးပေါ့နော်ကွန်ထရိုဗာရှယ်ဖြစ်တာပေါ့အငင်းပွားပဲလေးဖြစ်တာပေါ့နော်အဲ့တော့အနေနဲ့ဖက်ဒရယ်ပြည်ထောင်စုနဲ့ကိုကျွန်တော်တို့ကဒီဆောက်ဖို့ကြိုးစားပါတယ်တကယ်ကိုလာပြီးတော့မှကြားနာကြရလားပေါ့မှန်မှန်ကန်ကန်လာပြီးထွက်ဆိုကြရလားပေါ့ဒါမှမဟုတ်လို့ရှိရင်လည်းပေါ့လေးပေါ့လေးပြောသွားတာများလားပေါ့အဲ့လိုမျိုးလေကျွန်တော်တို့စိုးရိမ ကျွန်တော်လည်းခက်ခဲတာမျိုးတွေလည်းရှိတာပေါ့လေအဲ့ဒါကြောင့်မလို့ကျမတို့ကအားကိုးပါတယ်ဟိုပေါ့လေဒီကျမတို့တို့တော်ကြီးကလည်းဒီဥပဒေလည်းဥပဒေလည်းတုံးမယ်နောက်ပြီးတော့ပေါ့လေဒီကော်မရှင်ကိုရိုင်းလည်းဟိုတနေ့ကလည်းပေါ့လေဥက္ကဋ္ဌကိုရိုင်းလည်းကျမတို့ပေါ့ကော်မရှင်ကလည်းတေချာပြောပါတယ်အမနာရန်တိုင်ကြပါအမနာရန်ကြိုးကြပါအမနာရန်ကြိုးလို့ပေါ့လေဟိုပို့ပြီးထိရရပို့ပြီးဖြစ်စေခြ the commission is so biroma, Pizuri Nene led Lumine commission, Nichisima, Tainaro Tainari of the Tainari Bomama, Benesame, Lonine, Benesame, Yu Nine, Benesame, Tinines Rale, Ulebole, so tomorrow to talk to the lady where Lumuti Amoven, Amyam, Ulebolita, Chain Dalusian, that in it, and the Tala Danita.
ပြောတဲ့နာပေါ့လေကျေးဇူးတွေဟုတ်ကဲ့ပါဟိုဒေါ်မီဆိုအနေနဲ့ဟာဒီမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီဗိုလ်ထရမ်မြို့နယ်ကျေးဇူးလွှတ်တော်ကိုယ်စားလှယ်တယောက်ပေါ့နော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုတဲ့နေရာမှာဟိုချက်ကန်ဘယ်လန့်ပေါ့နော်ဒီအစိုးရအုပ်ချုပ်မှုပိုင်းနဲ့ဒီတရားဟိုစပေါ့ဥပဒေပြည်ရေးမှန်တိ
project di siapa lah
sih? Ya, awak ramu ni ada apa? Jaga kau leh segu sih, apa? Jaga kau nak kau leh apa? Tuk kau ira wujud jadi segan barai nak apa leh? Wenang ini ada sih apa? Jaga kau nak kau lakukan apa? Kau lakukan apa? Mian itu apa leh? Soalnya, cuman ini nak kau ya lu lor, yang ni terus terus masih apa leh dah? Ocha mu bai ni leh cuman lor buang biru sangat deh apa? Dah melay, tercium hari dah lusi lusi, kau lusi nanti apa leh? Kau apa jual lagi? Jual lagi macam apa? Pidu apa jual lagi? Kau lalai deh, lalai deh. Hamas lusi lusi leh apa leh? Kau apa jual ni leh? Nampak ni tiang melay busu lusi, tiang macam China busu lusi. Kau leh lalu deh ni ane lalu macam China ni busu ini. Ali ha, dorang ni macam piu, kucai ni bukan ni ye, ane jadi apa leh? Nampak melay busu lusi, bukan ane ni lalu, bukan ane macam piu.
ဒေါက်ဖင်ဆိုဝင်းစီစဉ်တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရွှေနေကစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ွယ်မှာတော့အပတ်စဉ်ခဏလေးဖြစ်တဲ့မြန်မာပြည်မှာပေးစာများဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ32နှင့်40ရွှေအပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ196ဆင်မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00နာရီကနေ9:00အထိကြံလည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုတော့တိုင်းဒို70
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဘိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနာနိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဘိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ2ရက်တနင်္ဂနွေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညရီဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစည်သူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်မှပေးစာများနောက်ထူးခြားစံပြသတင်းများအစီအစဉ်ကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုအယူဆုံးထုတ်လွှင့်ပေးမယ့်အပတ်စဉ်ကဏ္ဍကတော့သတင်းစာဆရာဥစည်သူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာကာစီနိုလောင်းကစားရုံတွေလုတ်ကင်ဖွင့်လှစ်ခွင့်ပြုတင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲအင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကပြည်သူ့လွှတ်တော်မှာထူးခြားတဲ့ဥပဒေကြမ်းတစ်ခုတင်ပါတယ်။2018လောင်းကစားဥပဒေကြမ်းလို့နာမည်ပေးထားပြီးခင်မမီတော့တဲ့1986ခုနှစ်လောင်းစားဥပဒေကိုအစားထိုးမယ်လို့ပြည်သူ့လွှတ်တော်ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီဝင်ဒေါက်တာလင်းလင်းကျော်ကဆိုပါတယ်ထူးခြားချက်ကတော့ဒီဥပဒေကိုအတည်ပြုပြီးသွားရင်နိုင်ငံသားတွေကြီးပဲဝင်ရောက်လောင်းကစားလုပ်နိုင်မဲ့ကာစီနိုယုံလိုမျိုးတွေကိုတရားဝင်ဖွင့်လှစ်ခွင့်ရသွားမယ်သဘောလည်းဖြစ်ပါတယ်ဒီလိုသာလုပ်နိုင်ခဲ့ရင်နိုင်ငံသားတွေနဲ့တိုင်းပြည်ကိုမထိခိုက်စေပဲအခွင့်အကောက်ဝင်ငွေတွေအများကြီးရလာလိမ့်မယ်လို့လည်းဥပဒေကြမ်းတင်သူတွေဘက်ကဆိုပါတယ်လက်ရှိမြန်မာနိုင်ငံမှာကာစီနိုလောင်းကစားရုံတွေမရှိသေးဘူးလားရှိခဲ့ရင်တို့ဘယ်လိုလဲပတ်နေကြသလဲဒီဥပဒေကြမ်းအတီးဖြစ်သွားရင်တကယ်ပဲပြည်သူတွေနဲ့နိုင်ငံကိုမထိခိုက်စေပဲတိုင်းပြည်အတွက်အခွင့်အောက်တွေအများကြီးရလာနိုင်မလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်1989ခုနှစ်တက်တွင်းပုံကံမှုဖြစ်ပြီးနောက်တရုတ်နိုင်ငံနယ်စပ်မှာအခြေစိုက်တဲ့အင်အားကြီးဗမာပြည်ကွန်မြူနစ်ပါတီပြုတ်ကွဲသွားပါတယ်ဘကပပြုတ်ကွဲသွားပြီးတဲ့နောက်တတိတခြားစီဖြစ်သွားတဲ့ဝါတက်ဖွဲ့ကိုကန့်တက်ဖွဲ့ NDA ကချင်လက်နက်ကိုင်တက်ဖွဲ့နဲ့မိုင်းလာတက်ဖွဲ့တွေပေါ်ပေါက်လာပြီးအဲ့ဒီနှစ်ထဲမှာပဲတက်မတော်အစိုးရနဲ့အပြစ်ခတ်ရက်စဲငင်းချမ်းရေးလုပ်ပါတယ်စစ်ပွဲမရှိဘဲတည်ငြိမ်သွားတဲ့အဲ့ဒီတက်ဖွဲ့တွေအခြေစိုက်ရာဒေသတွေဟာတရုတ်နယ်စပ်ဖြစ်တော့နယ်စပ်ကုန်သွယ်ကူးတန်းရေးတွေလုပ်ပါတယ်တဲ့ကြောင်းရဲ့ယန္တနာဓာတ်တူထုတ်တဲ့လုပ်ငန်းတွေလုပ်ကင်ကြပါတယ်။နောက်ပိုင်းအဲ့ဒီလက်နက်ကိုင်တပ်ဖွဲ့တွေထိန်းချုပ်ရာဒေသတွေမှာကာစီနိုလောင်းကစားရုံတွေတည်ထောင်ကြပါတော့တယ်။ထုံးစံအတိုင်းတရုတ်တထေးတွေရဲ့အရင်းအီးနဲ့တရုတ်ပိုင်ရှင်တွေကထူထောင်ကြတာဖြစ်ပြီးတိုင်းသားစစ်ဘင်ရင်တချို့ကဝေစုနည်းနည်းပါးပါရကြပါတယ်။နဂိုမူလာတော့ကတော့တရုတ်နိုင်ငံဘက်ချမ်းကတရုတ်တထေးတွေငွေရှိသူတွေလာကစားပြီးအဲ့ဒီကနေဝင်ငွေရအောင်ရှာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပါ။ဒါပေမဲ့နောက်ပိုင်းအဲ့ဒီလိုမျှော်မှန်းထားတဲ့အတိုင်းဖြစ်မလာပါဘူး။နမူနာအဖြစ်ကချင်ပြည်နယ်ပန်းဝါနဲ့ကမ်ပိုက်တီနယ်စပ်မှာဖွင့်လှစ်ထားတဲ့လောင်းကစားရုံမှာဆိုပြင်ပကတရုတ်တွေလာကစားတာကနည်းနည်းဒေသခံတွေဝင်ကစားတာကများများနောက်ပိုင်းအဲ့ဒီဒေသခံတွေငွေကြေးဆုံးရှုံးစီးပွားရေးချွတ်ချုံကြအတော်များများလဲဘိန်းစားတွေဖြစ်ကုန်တာဒီကနေ့အချိန်ထိကုစားလို့မရနိုင်သေးပါဘူး။အဲ့ဒီလိုကာစီနိုလောင်းကစားရုံတွေနဲ့ပတ်သက်ရင်မိုင်းလာဒေသဘက်ကလောင်းကစားရုံတွေကတော့နာမည်ကြီးပါတယ်။တရုတ်တွေလည်းလာကစားငွေကြေးသုံးဖြုံးကြပါတယ်။ဒါပေမဲ့အဲ့ဒီအခြေအနေကိုလက်မခံနိုင်တဲ့တရုတ်ဆိုရဘက်တာဝန်ရှိသူတွေဟာမိုင်းလာမှာရှိတဲ့ကာစီနိုလောင်းကစားရုံတွေကိုပိတ်ပစ်ဖို့ဖိအားပေးတာမျိုးအထိကြုံရပါတယ်။အလားတူကချင်ပြည်နယ်နယ်စပ်ဘက်ကလောင်းကစားရုံတွေပိတ်ဖို့လည်းဖိအားပေးခဲ့ပူပါတယ်။ဒါပေမဲ့တိတ်အများကြီးအောင်မြင်ပုံတော့မရပါဘူး
။မြန်မာနိုင်ငံကအစိုးရအုပ်ချုပ်မှုအာဏာစက်သက်ရောက်တဲ့နေရာမှာအကောင့်ထည့်ဖော်ခဲ့တဲ့ကာစီနိုလောင်းကစားရုံကြီးကတော့တင်တားဤတိုင်းထိုင်းနေဆက်ကွတ်တော်မြို့နာကတထေးကျိုးကာစီနိုလောင်းကစားရုံမှာ1988အာဏာသိမ်းတက်လာတဲ့တပ်မတော်အစိုးရကဈေးဝယ်စီးပွားရေးစနစ်ကျင့်သုံးမယ်လို့ကြေညာပြီးတဲ့နောက်ပိုင်းခွင့်ပြုခဲ့တာဖြစ်ပါတယ်။လုပ်ဖို့လူကြီးကတော့ထိုင်းတထေးတယောက်ကိုကျုံးကျုံးလုံးလုတ်ကင်ခွင့်ပေးလိုက်တာဖြစ်ပါတယ်။တာယာလှပတဲ့ကျုံးမှာဟိုတယ်တွေအပန်းဖြေစရာနေရာတွေနဲ့ကာစီနိုလောင်းကစားရုံအများကြီးဖွင့်ထားပါတယ်။ကျွန်တော်ကလည်းထိုင်းနိုင်ငံသားတွေအများဆက်လေတွေနဲ့လာရောက်လေးရှိပြီးအစ်စ်မြင့်လုံခြုံရေးစနစ်တွေထားရှိပါတယ်။ကျိုးပတ်ကားလမ်းငယ်တောင်ရှိပါတယ်။မြန်မာနိုင်ငံကွတ်တောင်ဘက်အချမ်းကလာမဲ့မြန်မာနိုင်ငံသားတွေကိုတော့စီစစ်လက်ခံပြီးအရင်စစ်ဆိုးရလက်ထက်ကဆိုရင်တိုင်းမူးတွေစစ်ရာရှိကြီးတွေဟာသူတို့မိသားစုတွေနဲ့အတူသွားပြီးအပန်းဖြေလေးရှိတဲ့နေရာလေးဖြစ်ပါတယ်။အ
အဲ့ဒီသထေးကျုံးကိုဘလို့လိုက်စေဘလို့ဥပဒေနဲ့လောက်ကန်ဝင်နေပေးတာပြီတိုင်းပြည်အတွက်တစ်နှစ်အခွန်ဘလောက်ရနေတယ်လဲဆိုတာဒီကနေ့ချိန်ထိပြည်သူတွေသိခွင့်မရကြပါဘူးထိုင်းနယ်စပ်မြဝတီမြို့မှာပေါ်ပေါက်လာတဲ့ကာစီနိုလောင်းကစားရုံတတိတန်းကြီးကတော့အများကြီးနောက်ကျပြီးမှာပေါ်ပေါက်လာတာပါအဲ့ဒီလောင်းကစားရုံတွေနဲ့ပတ်သက်ရင်နေသားဆောင်တက်မှုတယောက်ဖြစ်တဲ့ဘုံမူကြီးစောချစ်သူပိုင ရည်ရွယ်တဲ့ဆိုပေမဲ့လူနေအလွန်ထူထပ်တဲ့ရွှေပြောင်းအလုတ်လုပ်ကင်သူတွေအများဆုံးနေထိုင်နေမြောက်ရီအေရိယာထဲမှာပဲအများကြီးတိစောက်ထားတာဖြစ်လို့မြန်မာနိုင်ငံသားတွေပဲအများဆုံးသွားကြကစားကြအခြေအနေဆိုင်ရောက်စီပါတယ်ဒါနဲ့ပတ်သက်ပြီးကရင်ပြည်နယ်အမှတ်ဦးတန့်စင်အောင်ဖက်ချက်ထားခဲ့ဘူးတယ်လို့နိုင်ငံအတွက်လည်းအခွန်မရ လောင်းကစားကြောင့်ဘဝတွေပြရတယ်လို့နောက်ဆက်တွဲမူရစေဝါပြဿနာဒုစရိုက်မှုပြဿနာတွေဖြစ်ပေါ်လာစေတာကလည်းအမှန်ပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာဆင်းရဲတဲ့နိုင်ငံအဖြစ်ရှိနေသေးပါ။ဒါကြောင့်မြန်မာနိုင်ငံသားတွေအတွက်ဆိုလောင်းကစားရုံတွေလုံးဝမလိုအပ်ပါဘူး။ဒါပေမဲ့လည်းအိမ်ကြီးချင်းတယုတ်နဲ့ထိုင်းနိုင်ငံဟာလည်းကာစီနိုလောင်းကစားရုံတွေကိုဥပဒေအရခွင့်ပြုထားတာမရှိလို့အာ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
Leshi Lenaga and Poe, Jizutaya, Neza, Lauzayo, and my Pippian Nidalo. Lauzayo, Dwemanga, Ubi, Chupa Mudego, Makai Dwena, and Kisamu, my Pippo Zibua. Now Mobola met Lauzayo, and my Loka Yame, and Lokamani Pisi, Wanani Pisi, Layo, Bampi, Lauza, Lojadu, Nanganjaza, the Bep Pisi, Ubi, Akawe, Yayu Nabua. Tamada, Nangapo, Ego, Matikaide, Nanganarigo, Matikaide, Dibi Dwale, Wing Winne, a Kumbanari, Yala, and Men, Lungamu Pier, Bobo Lana, and Pippa Jow.
ဒီပြလိုက်ရပါတယ်။ဦးစီတူအောင်မြေပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မဲရေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ မင်္ဂလာပါရှင်။ဗီဒီယိုရေးခွင့်ရလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာပိုင်း Hello, Mega Hatchma, Shyamle, Super Mila Raba, Okeba. Tomorrow, view in your mind, season you go Fangani, Maluma, no? Gari Voga Pengine, so you know, Lila Media, Dia Goze, Kilohats, Tinga, Kongani, Pen you be nice in my money. Season you go Radio Gun in Natamo, Sime Pio, so you know, tomorrow, view a Facebook Samian Amadobio, Natal, my money, see? Lisa Garo, facebook.com/voa.bermese.news, Pipari, Salomanga, voa.bermese.news. BURMESE.NEWS ဖြစ်ပါတယ်. VOA အစီအစဉ်တွေကို update တဲ့အတွက် အထူးကျေးဇူး တင်ပါတယ်ရှင်. Golden Ocean ဆိုတဲ့ တော်ရရှင်က လည်း အခုလို မျိုး mail တွေ တခု mail လာတာ ပါ.
Hello VOA. VOA က အစီအစဉ်တွေကို live ကြည့်လို့ ရလား ခင်ဗျာ. Bay page မှာ ကြည့်လို့ ရတယ် ခင်ဗျာ. ကြည့်ကြင် ပါတယ်. ရုပ်ရှင် တွေက အင်္ဂလိပ်စာ အစီအစဉ်ကို လည်း အရန် ကြိုက် ပါတယ်. Video file တွေ တွေ့ နေ ရ ပါတယ်. ဘယ် မှာ ကြည့် ရ လဲ မသိလို့ လမ်းညွှန် ပေး ပါအောင် ခင်ဗျာ.
Okay ပါ. VOA အစီအစဉ်တွေကို live ကြည့်လို့ ရ ပါတယ်. Radio ကဆိုရင်တော့ live တိုက်ရိုက်ထုတ်လွှင့်တာကို radio ကနေဖမ်းယူနိုင်တာပါနော်. ရုပ်မြင်သံကြားကဆိုရင်လည်း တိုက်ရိုက်ထုတ်လွှင့်တာကိုမြန်မာနိုင်ငံကနေ တိုက်ရိုက်ဖမ်းယူကြည့်ရှုလို့ရပါတယ်. ဒါမှမဟုတ်အလွယ်တကူ Facebook ပေါ်ကကြည့်ရှုမယ်. ဒါမှမဟုတ်နားဆင်မယ်ဆိုရင်လည်း ကျမတို့ထုတ်လွှင့်နေခြင်းတပြိုင်တည်းထဲမှာ radio အစီအစဉ်တွေ ရုပ်မြင်သံကြားအစီအစဉ်တွေကိုတိုက်ရိုက် Facebook ကနေထုတ်လွှင့်ပေးနေပါတယ်ရှင်.
ကျွန်တော်တို့ကတော့ဆင်ပြောသွားတဲ့ Facebook လိပ်စာ facebook.com/voa.bambies.news ဆိုတဲ့နေရာမှာ ကျွန်တော်တို့ live လွှင့်တဲ့အချိန်တွေမှာတိုက်ရိုက်သွားပြီးတော့ကြည့်ရှုနိုင်ပါတယ်။နောက်ပြီးတော့နောက်ပိုင်းမှာပြန်ပြီးကြည့်ရှုမယ်ဆိုရင်အဲ့ဒီ Facebook စာမျက်နှာပေါ်မှာပြန်ကြည့်လို့ရပါတယ်။ဒီတော့ဆင်မေးတဲ့ရုပ်ရှင်တွေကအင်္ဂလိပ်စာအစီအစဉ်ဆိုရင်တော့ Facebook မှာရုပ်ရှင်တွေကအင်္ဂလိပ်စာလို့ရိုက်ပြီးတော့ရှာကြည့်နိုင်ပါတယ်။ကျွန်တော်တို့ရဲ့ view မြန်မာဝိုင်းအင်တာနက်စာမျက်နှာမှာဆိုရင်တော့ bambies.voanews.com ဆိုတဲ့ bambies.voanews.com ဆိုတဲ့ကျမတို့ရဲ့ဝက်ဘ်ဆိုင်မျက်နှာကိုဝင်ပြီးတော့အင်္ဂလိပ်စာသင်ခန်းစာဆိုပြီးတော့အဲ့ဒီ link မှာကြည့်ရှုနိုင်ပါတယ်။အခုလို့အစီအစဉ်တွေကိုအားပေးတဲ့အတွက်ကြောင့်မို့အခုလို့စာရေးလာတဲ့သောရရှင်ကိုအထူးကျေးဇူးတင်ပါတယ်နော်။ဖီယိုရီသောရရှင်တရားကိုကိုကိုအောင်ဆိုတဲ့သောရရှင်
Facebook ကသူ့ရဲ့စာမျက်နှာလေးအကြောင်းအသိပေးလာတာကိုဖီယိုရီသောရရှင်ကိုဝင်မျှပေးခြင်းပါတယ်။ဒီသောရရှင်ကကျွန်တော်ကကိုကိုအောင်မှာစပုံမှုတယောက်ဖြစ်ပြီးတော့ညူဇီလန်နိုင်ငံမှာနေထိုင်ပါတယ်တဲ့။
ဒီမှာပြည်ကလူတွေကိုချပြခွင့်ရခြင်းပါတယ်ကျေးဇူးပါဟုတ်ကဲ့ပါရှင်ဒီသောရရှင်ပြောတဲ့စပုံမှုအမှုပညာဆိုတဲ့ Facebook စာမျက်နှာမှာအချက်ပြုတ်ဝါသနာရှင်တွေတော်ပြကြည့်ရှုလေ့လာလို့ရပါတယ်ကျွန်မကခဏပဲကြည့်ရသေးပေမဲ့လေစာကျင်ကြရတဲ့တပုံကြီးဟင်းမျိုးစုံချက်ပြထားတာတွေ့ရလို့အမလီဝိတ်တော့ကြားတော့မှာပဲဆိုပြီးစဉ်းစားနေမိတာပါအစားမြင်ဝိတ်ကလည်းအရင်ကြည့်ပါဦးလေခုလိုမျိုးဒီသောရရှင်ကဟင်းချက်နီလေ့လာစာမျက်နှာကို ဖီယိုရီသောရရှင်နဲ့မျှဝေပေးလို့ဖီယိုရီသောရရှင်ကိုစားအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်သူရဲ့စာမျက်နှာမှာဟင်းချက်နီလေးတွေတွားကြည့်ခြင်းနဲ့ဆိုရင်တော့ Facebook စာမျက်နှာပေါ်ရောင်းရင်ဆက်ရှာလို့ရတဲ့နေရာမှာစပုံမှုအမှုပညာဆိုပြောပဲဗမာလိုရိုက်ထားတာပါဒီသောရရှင်ကရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုရေးလာပါတယ်ရှင်
ရခိုင်ဒေသအဖြစ်ပြက်တွေမှာအကျန်းဖက်သမားများလာတိုက်တာကိုလက်မခံပါပြန်လေတိုက်ထုတ်တာကမှန်တယ်ဒါပေမဲ့အကျန်းဖက်သမားကိုစစ်တပ်ကပြန်တိုက်ရမှာရွေချက်နှစ်ခုနဲ့တိုက်ခဲ့တာပါတခုက အကျန်းဖက်ARSA ကိုအပြတ်ချေမုန်းရေးဒုတိယကဘင်္ဂါလီများအားလုံးမျိုးတုံဖြစ်စည်းရေးပါစစ်တပ်သည်မွတ်စလင်မန္တမျာကိုမလိုလားပါရခိုင်မှာသူတို့အားလုံးကိုစနစ်တကျတပ်ဖြတ်ခဲ့တာပါ တော်စုသည်ဒီအကြောင်းကိုပထမမသိပေမဲ့နောက်ပိုင်းကဘာကပွင့်လင်းစွာအော်ပြောပြလို့သိပေမဲ့2020မဲအနံ့ရရှိဖို့နှုတ်ဆက်ခဲ့တာပါနိုဘယ်ဆုရရှိသောပုဂ္ဂိုလ်ဒါမျိုးလုံးဝမဟုတ်သင့်ပါစစ်တပ်ကိုပွင့်လင်းစွာထောက်ပြသင့်ပါတယ်နှီးမျိုးစုံအကြောင်းနဲ့တက်တည်ပြပြီးစစ်တပ်ရဲ့လူမျိုးတုံးတက်ဖြတ်တာကိုမဟုတ်ကြောင်းပြောင်းလဲနေတာကတော့ကမ္ဘာသမိုင်းမှာ
ဘမသမိုင်းမှာနိဒာမကောင်းပါစစ်တပ်ရဲ့အတုံးချမှုကိုခံရပါတယ်စစ်တပ်ဒီလိုတက်ဖြတ်တာတွေဟာဘာသာနှစ်ခုကိုရန်တိုက်ပေးပြီး2008ခြေဥကိုလုံးဝမပြေနိုင်ဘူးဆိုတာဖော်ပြနေတာပါဒါကတော့မြန်မာနိုင်ငံကဘာသာရေးပြည်ပခန့်နဲ့ပတ်သက်ပြီးတော့ဒီသောရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလှုပ်လှက်လှက်လှက်ထုတ်ဖော်လာတာကိုတစင်ဝေမျှပေးလိုက်တာဖြစ်ပါတယ် ဖီယိုရီကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုနားဆင်ပြီးတော့သူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်လေးတွေကိုအခုဝင်မျှပေးသွားကြပါမယ်။ကျွန်တော်တို့ဖီယိုရီကအပတ်စဉ်ထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကြော်ဇန်သားရဲ့မြမအရေးတုံးသက်ချက်နဲ့ဥဝောင်ခင်ရဲ့မြမအရေးတုံးသက်ချက်အစီအစဉ်တွေပေါ်မှာသောရရှင်တွေ မြန်မာနိုင်ငံမှာမှတ်ပုံနဲ့မဲမှုနဲ့နိုင်ငံမဲ့ဖြစ်မှုပြဿနာဆိုတဲ့စာရန်ပေါ်မှာမူတည်ပြီးတော့သုံးသက်တင်ပြထားတဲ့အစီအစဉ်ကိုတော်ရစီနဲ့ပြန်ပြီးတုံ့ပြန်ရေးလာကြတာဖြစ်ပါတယ်။ Justice Based and Small Foundation အစီအစဉ်ခန်းစာမှာအကြံပြုထားတာကနိုင်ငံသားဥပဒေမှာနိုင်ငံသားအမျိုးအစားခွဲခြားတတ်မှတ်တာကိုဖယ်ရှားပစ်ဖို့လိုအပ်ပါတယ်လို့ပြောထားပါတယ်။နိုင်ငံသားဖြစ်မှုကမွေးရပါအခွင့်အရေးဖြစ်လို့မွေးဖွားရာဒေတာကိုသာအခြေခံသင့်တယ်လို့လည်းအကြံပြုထားတာပါ။ဒီအစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးလာကြတဲ့သောရရှင်တွေကတော့ဒီအစီအစဉ်ကိုအများစုကနှစ်ချိုက်သဘောကျတာတွေ့ရပါတယ်။အစီအစဉ်ကောင်းပါတယ်သူတို့တင်ပြထားတာတွေလည်းသဘောကျပါတယ်လို့ရေးလာကြတာပါ။ဒါပေမဲ့သောရရှင်တယောက်မောင်မောင်ဆိုတဲ့သောရရှင်ကတော့
ဒါဆိုမျိုးရွယ်စုတွေကိုခင်ဗျားတို့ဘယ်လိုလုပ်မလဲဗျာ။ပြောထားတာမဖြစ်နိုင်ဘူးလို့ကျွန်တော်တို့မြင်တယ်။ နိုင်ငံမဲ့သူနိုင်ငံသားဖြစ်ဖို့အတွက်နိုင်ငံနဲ့သူမျိုးနွယ်စုနဲ့သူတွေကမျိုးနွယ်စုလိုက်မဖော်ပြပါနဲ့ဆိုရင်ပို့ပြီးတော့မရှုပ်ထွေးသွားဘူးလားဗျာမျိုးနွယ်စုလိုက်မဖော်ပြဘူးဆိုရင်တော့ဒီပြဿနာပို့ပြီးတော့ရှုပ်ထွေးသွားပါမယ်ဆိုတော့သူရဲ့အမြင်ကိုရေးလာတာပါတော်တော်ရှင်းရှင်းထုံးကားတော့အလွန်ကောင်းမှုပြည်စုံနဲ့ဆင်ခံစားပါတာဝန်ရှိသူတွေကငါထောင်ဖက်ရှုတဲ့လို့ပြည့
နလုံးမျိုးပြင်ဆင်မှုတစ်ခုရေးရင်းလုံးမှဒီပြဿနာဆင်ပြေပါလိမ့်မယ်ဆိုတာဒီတော်ရရှင်လှထွန်းသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်။ဥချောစံသာတင်ဆက်ပေးသွားတဲ့မြမရေတုံးတဲ့ချက်အစီအစဉ်ဖြစ်တဲ့အစီအစဉ်မှာမြမနိုင်ငံမှာငြိမ်းချမ်းရေးမရနိုင်တာတိုင်းနာအင်အားစုတွေဘက်မှလည်းတာဝန်ရှိပါတယ်ဆိုတဲ့ဆွေးနွေးတုံးတဲ့ချက်ပေါ်မှာပြန်ပြီးရေးလာကြတဲ့တော်ရရှင်နေထိုင် ဒန်းလူခွေးရရမဲ့နိုင်ငံတကာနိုင်ငံတိဆောက်ရေးဆိုတဲ့အချက်ပေါ်မှာတစည်းတလုံးနဲ့ရှိကြမယ်ဆိုရင်စစ်တပ်ဟာစစ်ဆက်ပြီးတော့တိုက်ရဲမှာမဟုတ်တယ်လို့မာရီကျော်ရီပြောနေမှာမဟုတ်တော့ပဲတကယ်ငင်းငင်းရေးစကားဝိုင်းကိုထိုင်ပြီးတော့မှာပါအခုတိုင်းရင်းသားလက်နက်ကိုင်တွေဖြစ်နေတာကစစ်တပ်က KAO ကိုတိုက်ရင် SSA ကထိုင်ကြည့်နေတယ်စစ်တပ်ကကိုကန်းကိုတိုက်ရင်ဝါကထိုင်ကြည့်နေတယ်ဒီပုံမျိုးနဲ့တော့စစ်တပ်က AC ပေါ့ဗျာတိုင်းရင်းသားတွေလက်နက်ချာရေးဥတည်နေတဲ့ NCA လက်မှတ်ထိုးဖို့ပဲထိုင်ပြောနေမှာတည်ကြပါတယ်
ဒါကတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ VOE ကတင်ဆက်ပေးတဲ့မြန်မာရေးရာသုံးသက်ချက်အစီအစဉ်တွေကိုနားဆင်ပြီးတော့တော်လိုက်ရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးလွတ်လွတ်လပ်လပ်ထုတ်ဖော်ရေးလာကြတာဖြစ်ပါရဲ့ရှင်။တော်လိုက်ရှင်ရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။တော်လိုက်ရှင်ရဲ့ရင်ဖွင့်စာတွေကိုအခုတော့ဒီမှာရက်ချင်ပါရဲ့နော်။နောက်ပိုင်းမှာတည်တောင်းလာတဲ့တော်လိုက်ရှင်တွေကိုအနေပေးဦးမှာဖြစ်ပါရဲ့။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြဆာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ viewy မြန်မာပိုင်းစာမျက်နှာဖြစ်တဲ့ viewy bammy's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်အခုတော့တော်ရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ထုတ်လွှင့်ပေးခြင်းပါတယ်တေးတောင်းလာတဲ့သူတယောက်ကလည်းဒီသချင်းလေးကိုတောင်းဆိုလာလို့ဖြစ်ပါတယ် VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးမင်္ဂလာပါကျွန်တော် VOE ကိုနားထောင်လာတာအသက်73နှစ်အရွယ်ကလေးကပါအခုဆိုရင်30နှစ်တောင်ရှိနေပါပြီ VOE ရေအစီအစဉ်လေးအားလုံးကိုကြိုက်ပါရဲ့လို့ရေးလာတဲ့သောရရှင်ကအာစောဆိုတဲ့သောရရှင်မှာသူကဒါပထမဦးဆုံးအချိန် VOE ကိုစာရေးတာပဲဖြစ်ပါတယ်တဲ့မြမပြီကပေးစာကဏ္ဍမှာတချင်းလေးတစ်ပုတ်တောင်းဆိုခြင်းလို့လွှင့်ပေးမယ်လို့မျှော်လင့်မိပါတယ်ကျွန်တော်ချစ်ဇနီးတဲ့အတွက်စိုင်းတီးဆိုင်တီးဆိုထားတဲ့တမင်လေပြန်တချင်းလေးထုတ်လွှင့်ပေးစီခြင်းပါတယ် VOE အတွင်းရှိပါစေဆိုပြီးတော့ဒီသောရရှင်စာရေးနဲ့ VOE ကိုလည်းဆုတောင်းပေးလာတာပါဟုတ်ကဲ့ပါဒီကိုအားဆိုပြောထားတဲ့ဆိုင်ဒီဆိုင်တချင်းကိုရှာကြည့်တော့ဒီကနေ့တမင်လေပြန်ဆိုတာဝိုင်းဝိုင်းတီဆိုထားတဲ့တချင်းကောင်းစဉ်ဖြစ်ပါရဲ့နော်ဒါပေမဲ့ဒီတော်ရရှင်ကဆိုင်ဒီဆိုင်လို့လည်းတခြားပြောထားလို့ဒီတော်ရရှင်ချင်းလေးလေပြန်တချင်းကိုတောင်းဆိုရဲလို့ကျွန်မမှတ်ယူမိပါတယ်ဒါကြောင့်မလို့ဒီတပတ်တော်ဒီတော်ရရှင်တောင်းဆိုရဲလို့ယူဆရတဲ့ချင်းလေးလေပြန်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးကြပါရစေဒီတော်ရရှင်ကိုအစောတောင်းဆိုတာလည်းဒီတချင်းပဲဖြစ်ပါစေလို့ဆုတောင်းမိတယ်လို့view it ချစ်တော်ရရှင်နဲ့အားလုံးလည်းဒီဆိုင်ချိဆိုင်ကြီးဆူထားတဲ့ချင်းသေးလေပြန်ဆိုတဲ့တချင်ကိုနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်နေပါတယ်။နားဆင်ကြည့်ပါအောင်ရှင်။
နာရူကိုအနာရှိနေခိုက်ပါဘဝရဲ့အတရာဆုံးအပါဒီအချိန်မှာက को ची ने तू को तना लामी रे मचें ले के बूरे दजाइने रे माँ से आंगे लायो मे कखाजले अबोजी गा ससा मीरा तू भी ये नाम सो मा แกโซยิงโกโจซมิทุกข์เหมียเฉลายะชาบาโซบามาเลตุกยันเยเนลมปีนายแกดีกาซาบิเชโกโซตุเยโลอิชิดาเร
အောင်ကြိုးစားရင်လေကိုကြည့်စွာမယ်ဒီကစားပြီးချိန်ကိုဆိုသူအပေါ်ထားစင်းငယ်ညာမယ်တန်တိုင်းသလောက်ပြူဆိုင်နေဆိုင်းတိုင်းတိုင်းဆိုတာရဲ့ချင်းသေးလေပြန်ဆိုတဲ့သူချင်းကိုနားဆင်ကြကြရပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ ဗီဒီယို ရဲ့အင်တာနက်စာမျက်နှာမှာ
ကျွေးတွေပိစာကျင်တဲ့ဒီကစားပြီးစေကုန်မယေသနာကျော်ရဲ့မြမပြီမပိစာများခန်းတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မခင်ဖြူထွေးနဲ့ကိုငင်းကျန်းတို့တင်ဆက်ပေးထားတဲ့ထူးခြားစမ်းများသတင်းများအစီအစဉ်ကိုနားဆင်ရအောင်ပါရှင်
ဆိုင်နိုင်ငံရှိပိုင်းကဘူလိုမျိုးလေးမှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့ခရမ်းကျင်းပြီးပေါက်ပွဲကိုတော့ပြီးခဲ့တဲ့ပုံထိပ်တွေကစပါခဲ့ပါတယ်။စပိန်နိုင်ငံတဝမ်းနဲ့ကမ္ဘာအနှံ့ကလူတွေပါဝင်ဆင်နွှဲခဲ့ကြပြီးတော့ခရမ်းကျင်းပြီးအမှတ်တွေနဲ့ပေါက်ကြတာမှာလမ်းတွေပေါ်မှာခရမ်းကျင်းပြီးဘက်တွေပြည့်သွားခဲ့ပါတယ်။ခရမ်းကျင်းပြီးတန်တရာ69လောက်အသုံးပြုခဲ့ကြတာပ
ငယ်တန်းကျောင်းသားတွေကိုဆက်ရုပ်ဆရာနဲ့စတင်စမ်းသပ်သင်ကြားနေပါတယ်။ကီကိုလို့နာမည်ပေးထားတဲ့မျက်နှာဝိုင်းဝိုင်းနဲ့ဆက်ရုပ်ကလေးဟာအမြင့်နှစ်ပေလောက်ရှိပြီးတော့ကလေးတွေကိုပုံမြင်ပြောပြသလိုကျိုးကျောင်းပြပု္ပ္ပာလေးတွေကိုလည်းမေးတတ်ပါတယ်။အဖြူရောင်ဆက်ရုပ်ကလေးဟာဘိန်းလေးတွေပေါ်မှာသွားတာဖြစ်ပြီးကင်မရာပါရှိသလိုအာယုံခံကိရိယာတွေလည်းပါရှိပါတယ်။နိုင်ငံတော်ဝန်လုံးမှာရှိတဲ့မူလာတန်းကျောင်း600ကျော်မှာတပြိုင်တည်းစတင်စမ်းသပ်သင်ကြားနေတာဖြစ်ပြီးတော့အရှိတောင်အာရှကိုလည်းထိုးချဲ့သွားမယ်လို့ကုမ္ပဏီကပြောပါတယ်။ Made in China 2025 2025ခုနှစ်ရောက်တဲ့အချိန်ထုတ်ကုန်တွေမှာတရုတ်ပြည်တွင်းထုတ်ပစ္စည်းပါဝင်မှု80ရာခိုင်နှုန်းအထိရောက်ရမယ်ဆိုတဲ့အစီအစဉ်အရတရုတ်ပြည်ဟာတင်ယူနိုင်စွမ်းရှိတဲ့ဆက်ရုပ်တွေဖန်တီးရေးမှာငွေရောလူရောအများကြီးရင်းနှီးမြှုပ်နှံနေပြီးတော့ပြီးခဲ့တဲ့နှစ်အတွင်းမှာလည်းလူနဲ့တူပြီးစကားပြောနိုင်တယ်လို့မျက်နှာအမူအရာလည်းလုံးပြနိုင်တဲ့ဆက်ရုပ်တစ်ခုကိုလည်းဖန်တီးခဲ့ပါတယ်။နိုင်ငံတကာဆက်ရုပ်အဖွဲ့ကြီးရဲ့အဆိုအရတရုတ်နိုင်ငံမှာဆက်မှုလုပ်ငန်းသုံးဆက်ရုပ်အများဆုံးရှိပြီးတော့နိုင်ငံတဝန်းမှာရှိတဲ့ဆက်မှုလုပ်ငန်းတွေမှာဆက်ရုပ်ပေါင်း3,400,000ကျော်တက်ဆင်ထားတာပါခင်ဗျာ
။တရုတ်နိုင်ငံဘေကျင်းမြို့မှာ60မြောက်ချက်မြင့်အဆောက်အုံတက်ကြံပွဲဆင်ပါခဲ့ပါတယ်။လူပေါင်း900ကျော်ပါဝင်ဆင်နွှဲခဲ့ကြပြီးတော့ဘေကျင်းမှာရှိတဲ့အမြင့်ဆုံးဟိုတယ်ဖြစ်တဲ့ China World Summit Wing Hotel ရဲ့လေကားချက်ပေါင်း2,000ကျော်ပြိုင်တက်ခဲ့ကြတာပါ။
ကမ္ဘာတဝန်းကနာမည်ကြီးတင်စားတဲ့အထက်မြင့်အဆောက်အုံတွေမှာ The Vatican War Circus အဖွဲ့ကလေကားထစ်အပြိုင်တက်ပွဲတွေကိုကျင်းပပေးတာဖြစ်ပါတယ်။အမျိုးသားအမျိုးသမီးပြိုင်ပွဲတွေကျင်းပခဲ့တာဖြစ်ပြီးအပျော်ရမ်းတဲ့အဆင့်မြင့်ဆိုပြီးတခြားပြိုင်ပွဲလုပ်ခဲ့ပါတယ်။အပျော်ရမ်းပွဲအတွက်ကိုတော့စုငွေမပေးဘဲအဆင့်မြင့်ပြိုင်ပွဲတွေအတွက်စုငွေစုစုပေါင်း Yuan 3,400ချိမြင့်ခဲ့တာပါ။ဩစတြေးလျအားကစားသမား2ဦးကတက်ဆိုင်ရာပြိုင်ပွဲတွေမှာပိုးဆွဲသွားခဲ့ပါတယ်။အမျိုးသားအဆင့်မြင့်ပြိုင်ပွဲမှာ Mark Bond က7မိနစ်9စက္ကန့်နဲ့ပထမပန်းဝင်သွားခဲ့ပြီးတော့အမျိုးသမီးအဆင့်မြင့်ပြိုင်ပွဲမှာ Susie Wilsham က17မိနစ်58စက္ကန့်နဲ့ပထမပိုးဆွဲသွားတာဖြစ်ပါတယ်ရှင
်။ဘူးပြင်းလာတဲ့နွေအပူကိုရှောင်ဖို့ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့မှာတော့ရေခဲအိမ် Ice Coffee ဆိုင်လေးတစ်ခုဖွင့်လှစ်လိုက်ပါတယ်။ Igloo ရေခဲအိမ်လိုမျိုးအနှုတ်10ဒီဂရီဆယ်စီယပ်ထားပြီးတော့ရေခဲတုံးနေနဲ့အထဲမှာဆောက်လုပ်ဖန်တီးထားတာပါရေခဲစပွဲကိုလည်းအသုံးပြုထားပြီးဆက်မှုလုပ်ငန်းသုံးအဲကွန်းကိုလည်းအမြဲဖွင့်ထားပါတယ်ရေခဲရုပ်ထုတွေနှင်းရုပ်ထုတွေဖန်တီးထားပြီးဝင်ဝင်ချင်းမှာပဲအနှွေးတွေကိုဖောက်တယ်တွေအတွက်ထုတ်ပေးပါတယ
်ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တောတာရှင်များရှင်လာမယ့်အင်္ဂါညဒဲလီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုနားဆင်ရအောင်ပ
ါဘရရှိပါခင်ဗျာမြန်မာပြည်သက်တွေအကြိုက်တွေ့ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook စာမျက်နှာပေါ်ကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မတော်ကာကွယ်ဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်။တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်။ဒါကြောင့်မလို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် Community Standards ခေါ်တဲ့သူရဲ့စံနဲ့ရောညီရလား။အခုလိုပိတ်ပင်တာကြောင့်လူလတ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလား။တစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရလား။ဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမိများလို့ရတော့ရှင်နေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိများကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတည်းလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါသေးရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါဦးရှင
်။ကွယ်လွန်သူအမေရိကန်ထက်လွတ်တော်မှဂျမကင်းအတွက်၅ရက်တာအောက်မေအမှတ်ရအခမ်းအနားတွေကိုဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်ပြီးမယ်လန်းပြည်နယ်အနာပိုလီစ်မြို့ကသူတက်ရောက်ခဲ့တဲ့ရေတပ်အကယ်ဒမီကစစ်တင်းချိုင်းမှာတကြိုမှဖြစ်ပါလေ။မစ္စတာမက်ကင်းကိုသူ့ရဲ့ရေတပ်အကယ်ဒမီအတန်းပေါ်နဲ့မိတ်ဆွေဟောင်းဖြစ်သူ2014ခုနှစ်ကကွယ်လွန်ခဲ့တဲ့ရေတပ်ဗိုလ်ချုပ်ကြီးချက်လာဆင်ရဲ့အုပ်ဂုဘေးမှာတကြိုမှဖြစ်ပါတယ်။အာကန်ဆန်ရအမေရိကန်တပ်ဖွဲ့တွေနဲ့မြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့နေတိုတပ်ဖွဲ့တွေရဲ့18ဦးမြောက်တပ်မှုအပြောင်းလဲတာဝန်ယူပွဲကိုဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမြို့တော်ကာဘူးမှာကျင်းပပါတယ်။အာဖဂန်နိုင်ငံအနေနဲ့မျှော်လင့်ချက်တွေဆိုရင်ပူပန်မှုတွေမရေရာမသေးချာမှုတွေနဲ့ရောထွေကျုံတွေ့နေရချိန်မှာအမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးအော့စတင်စကော့မီလာကတပ်မှုရာတို့ကိုလွှဲပြောင်းရယူတာဖြစ်ပါတယ်။ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုအမေရိကန်ကငွေကြေးထည့်ဝင်မှုရပ်ဆိုင်းမဲ့အကြောင်းကြေညာလိုက်ပြီးနောက်မှာတော့ကုလအေဂျင်စီအကြီးအကဲကဒုက္ခသည်တွေနဲ့ဝန်ထမ်းတွေထံကိုအိတ်ဖွင့်ပေးစာတောင်းပေးပို့လိုက်ပါတယ်။မနေ့စနေနေ့ညနေပိုင်းမှာထွက်ပေါ်လာတဲ့ပေးစာထဲမှာတော့ပါလက်စတိုင်းဒုက္ခသည်တွေကိုကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်ပေးနေတဲ့ကုလအေဂျင်စီမဟာမင်းကြီးကအမေရိကန်ရဲ့ဆုံးဖြတ်ချက်ကအဖွဲ့ရဲ့ပိုင်းဖြတ်ချက်ကိုပို့ပြီးတော့ခိုင်မာသွားစေမှာသာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့မီကယ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆွေမော်မှာဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.